ရခိုင်ပြည်နယ်မောင်နှောခရိုင်မြောက်ပိုင်းတောင်ပြိုလက်ဝဲမြို့လက်ရကျေးရွာမှာအခြေစိုက်တဲ့စစ်ကောင်စီတပ်စခန်းကိုအေးအေးရခိုင်တိုင်းသားလက်နက်ကိုင်အဖွဲ့ကဒီကနေ့မနေ့အစောပိုင်းမှာဝင်ရောက်တက်ခိုက်သိမ်းပိုက်လိုက်ပြီးတဲ့နောက်စစ်ကောင်စီဘက်ကလက်နက်ကြီးရဟယင်းတွေနဲ့ပါတံပြန်တက်ခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်တက်ခိုက်မှုအတွင်းအသက်35နှစ်အရွယ်ဆီလာရုစ်အစ္စလမ်ဆိုသူအရသားတဦးသေဆုံးသွားတယ်လို့ဒေသခံတွေက VOA ကိုအတည်ပြုပြောဆိုပါတယ်အေးအေးအဖွဲ့ကဒီစခန်းကိုသိမ်းပိုက်တဲ့တိုက်ပွဲအတွင်းစစ်ကောင်စီဘက်ကဒုတက်ရဲမှုအပါအဝင်တပ်သားအတော်များများတေဆုံးခဲ့တယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပေမဲ့နှစ်ဖက်တေဆုံးဒဏ်ရာရတဲ့သတင်းကိုတော့တိကျအတည်ပြုလို့မရသေးပါဘူးမြန်မာနိုင်ငံအတွင်းကနေဆက်ဒေသတစ်လျှောက်မှာစစ်ကောင်စီဘက်ကစစ်အရာတွေတိုးချလာနေပြီးဂျက်တိုက်လေယာဉ်တွေလက်နက်ကြီးတွေနဲ့အရက်ဖက်စစ်ဖက်မခွဲခြားဘဲမစင်မချင်းအသုံးပြုနေတာမှာစက်တင်ဘာလ16ရက်နေ့ကစစ်ကောင်စီကပစ်လိုက်တဲ့လက်နက်ကြီးကြီးဘင်္ဂလားဒေ့ရှ်ဘက်ကျသွားတဲ့အတွက်အသက်18နှစ်အရွယ်လူငယ်တဦးသေဆုံးပြီးနောက်ထပ်15ဦးပြင်းထန်တဲ့ဒဏ်ရာရရခဲ့တဲ့အတွက်စစ်မကောင်းဖြစ်ရတဲ့အကြောင်းနဲ့စစ်ကောင်စီရဲ့အဲ့ဒီလောက်ရတဲ့အပေါ်ပြင်းထန်စွာကန့်ကွက်ရှုတ်ချကြောင်းအေအေရဲ့နိုင်ငံရေးဦးဆောင်အဖွဲ့ ULA ရခိုင်မျိုးသားအဖွဲ့ချုပ်ကစက်တင်ဘာလ18ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်ဘင်္ဂလားဒေ့ရှ်နယ်စပ်တစ်လျှောက်မှာဖြစ်နေတဲ့စီးရဲပရိပကတဲ့အတွင်းသူတို့နိုင်ငံကြီးတဲကိုလက်နက်ကြီးတွေကျခဲ့တာကိုကန့်ကွက်ကြောင်းဘင်္ဂလားဒေ့ရှ်အစိုးရကဓာကာမှာရှိတဲ့မြန်မာသားအမတ်ကိုခေါ်ယူသတိပေးထားပြီးဖြစ်ပါတယ်ခင်ဗျာ